အင်ဒိုနီးရှားနိုင်ငံမှာကာလကြာရှည်အုပ်ချုပ်လာတဲ့အာနာဆင်ဆူဝါတို့အစိုးရပြုတ်ကျသွားခဲ့ပြီးတဲ့နောက်ဒီမိုကရေစီနိုင်ငံထူထောင်ခဲ့သူသမရဟောင်းဘီဂျေဟာဗီရီဟာဗုဒ္ဓဘူးနေကကွဲလွန်သွားပြီလို့သူ့မိသားစုဝင်တွေနဲ့အစိုးရရာရှိတွေကပြောပါတယ်။နှလုံးရောဂါခံစားနေရတဲ့ဟာဗီရီဟာဂျကာတာဆစ်ဆေးုံမှာကွဲလွန်သွားတာပါ။ဟာဗီရီကွဲလွန်ကြောင်းနိုင်ငံတော်ကိုအသိပေးတဲ့ရုပ်သံလင်းကောင်းမှာလက်ရှိသမရဂျိုကိုဝီဒိုတို့ကဟာဗီရီဟာကမ္ဘာအဆင့်နဲ့သိပ္ပံပညာရှင်နိုင်ငံကြီးသမားတစ်ယောက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဤပညာဖော်ဆောင်ကြီးလို့တင်စားခေါ်ဆိုခဲ့ပါတယ်။ဟာဗီရီကို1936ဂျွန်လမှာအင်ဒိုနီးရှားတောင်ပိုင်းဆူလဝါစီကမြို့ငယ်လေးတစ်ခုမှာမွေးဖွားတာပါ။သူကဂျာမနီနဲ့နယ်သာလန်နိုင်ငံတွေမှာလေကြောင်းနဲ့အာကာသဆိုင်ရာအင်ဂျင်နီယာဘာသာရပ်ကိုစီးပူပြီး1982တွင်တည်းမှာအင်ဒိုနီးရှားကိုပြန်လာခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကိုစစ်မှုနိုင်ငံဖြစ်ထူထောင်ရမှာအကူအညီပေးဖို့ဆူဝါတိုကသူ့ကိုပန်ကြားခဲ့တဲ့နောက်သူဟာနိုင်ငံပိုင်းလေကြောင်းကုမ္ပဏီအကြီးအကဲဖြစ်တာဝန်ယူခဲ့တယ်လို့နောက်ပိုင်းမှာသူ့တည်ထောင်နဲ့ဤပညာဝင်ကြီးထင်တဲ့အနှစ်20တာဝန်ထမ်းဆောင်ခဲ့ပါတယ်။နှစ်ပေါင်း30ကျော်အုပ်ချုပ်ခဲ့တဲ့ဆူဝါတိုလူလူအောင်ကြောက်မှုကြောင့်နှုတ်ထွက်သွားခဲ့ရပြီးနှစ်လကြာ1998ခုနှစ်မှာအဲ့ဒီချိန်ကဒုသမရဖြစ်တာဝန်ထမ်းဆောင်ရတဲ့ဟာဗီဘီဟာအင်ဒိုနီးရှားနိုင်ငံရဲ့တတိယမြောက်သမရဖြစ်တဲ့ဂျန်တဆာကျင်းပခဲ့ပါတယ်။သူဟာကမ္ဘာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားကိုဒီမိုကရေစီနိုင်ငံဖြစ်လာအောင်လုပ်ခဲ့တယ်လို့ဆယ်စုနှစ်ပေါင်းများစွာအောက်ရီလိုက်စားမှုတွေနဲ့စီးပွားရေးကတ်ဆန့်နေတဲ့အချိန်မှာစီးပွားရေးတည်ငြိမ်အောင်လှုပ်ဆောင်ပေးခဲ့သူလည်းဖြစ်ပါတယ်။1999မှာအင်ဒိုနီးရှားလက်အောက်ကအရှေ့တီမောနိုင်ငံလွတ်လပ်ရေးလိုချင်တဲ့ဆန္ဒရှိမှရှိလူလူဆန္ဒခံယူပွဲကျင်းပပေးမယ်လို့သူကကြေညာလိုက်ပြီးနောက်တစ်နှစ်မှာပဲကျင်းပပေးတဲ့ဆန္ဒခံယူပွဲကနေသူ့ရဲ့ဆန္ဒအတိုင်းအရှေ့တီမောကိုလွတ်လပ်ရေးပေးခဲ့တာပါ18လအကြာကြောင့်သမရတာဝန်ထမ်းဆောင်ခဲ့ပြီးသူဟာ1999မှာကျင်းပတဲ့သမရရွေးကောက်ပွဲမှာဝင်မပြိုင်ကျော့တဲ့အတွက်အဗ်ဒူရာမန်ဝါဟစ်ကသမရဖြစ်လာတာပါသူကွယ်လွန်ချိန်မှာတားနှဲ့ရောက်ကြရခဲ့ပါတယ်